ထိုင်းနိုင်ငံချင်းမိုက်ပြည်နယ်ဟော့ခရိုင်မှာဖေဖော်ဝါရီလ5ရက်ဖေဖော်ဝါရီလ15ရက်နေ့ညနေကအထောက်အထားမဲ့မြန်မာ20လောက်ကိုလူကုန်ကူးလာတဲ့ကားတစ်စီးနဲ့မော်တော်ဆိုင်ကယ်တစ်စီးတိုက်မိပြီးတော့လူသေဆုံးမှုဖြစ်ခဲ့ပါတယ်။ကားမောင်းသမားထွက်ပြေးသွားတာကြောင့်ကားပေါ်မှာပါလာတဲ့မြန်မာတွေလည်းဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံရှင်းမိုက်ပြည်နယ်ဟော့ခရိုင်မှာဖေဖော်ဝါရီလ15ရက်နေ့ညနေကအထောက်ထားမဲ့မြန်မာ20လောက်ကိုလူကုန်ကူးလာတဲ့ကားတစ်စီးနဲ့မော်တော်ဆိုင်ကယ်တစ်စီးတိုက်မိပြီးလူသေဆုံးမှုဖြစ်ခဲ့တာပါ။ယင်းတိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဆိုင်ကယ်မောင်းလာတဲ့ကလေးတဦးသေဆုံးသွားခဲ့ပြီးမြန်မာတွေကိုလူကုန်ကူးလာတဲ့ကားမောင်းသမားကတော့ထွက်ပြေးတိမ်းရှောင်သွားခဲ့တယ်လို့ဆိုပါရယ်။ကားပေါ်မှာတော့အထောက်ထားမဲ့မြန်မာတွေပါလာတဲ့အတွက်အခင်းဖြစ်ပွားချိန်မှာမြန်မာတွေလည်းထွက်ပြေးကြတယ်ဆိုပြီးဒေသဆိုင်ရာအာဏာပိုင်တွေကဆိုပါရယ်။ဒီနောက်မှာတော့ထွက်ပြေးသွားတဲ့အထောက်ထားမဲ့မြန်မာတွေကိုထိုင်းရနာပိုင်တွေကလိုက်လံဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံသား၈ဦးကိုဖမ်းမိခဲ့တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။အဲဒီမြန်မာတွေအယောက်20လောက်ရှိတယ်တင်လာတဲ့ကောင်ကအဲဒီတင်လာတဲ့ကောင်နေပေါ့အဲဒီရာဟိုအသက်ဆက်သွင်းတာကလေးသူမောင်းလာတဲ့ဆိုင်ကနေတိုက်တာ။ကလေးကတည်ရောတယ်။ရောဆိုင်ကထွက်ပြေးတော့ကျန်တဲ့လူတွေလည်းသမားတွေလည်းပြင်နေအောင်ကပ်ပြော။ဒါမှရှိတော့ပြန်ပြီးရတယ်။ဒီမောင်ကလို့ပြောအဲတရားဝင်ပြင်လာရတရားဝင်မိရတယ်။နေ့စဉ်နေ့စဉ်လို့ဖြစ်နေ
။ဒီတိုက်မှုကတော့ဖေဖော်ဝါရီလ15ရက်နေ့ညနေ9နာရီခန့်ကချင်းမိုင်ပြည်နယ်ဗန်ဖော်လွန်ကျေးရွာနီးမှာဖြစ်ပွားခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါရယ်။အခင်းဖြစ်ပွားမှုဖြစ်ပြီးအနီးနားတောအတွင်းမှာပေါအောင်နေတဲ့အမျိုးသမီး9ဦးနဲ့ကလေးတဦးပါဝင်10ဦးကိုတော့ထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပြီးလူကုန်ကူးလာတဲ့ရင်မောင်းနဲ့ဖက်ပြေးသွားတဲ့မြန်မာနိုင်ငံသားတွေကိုလိုက်လံရှာဖွေနေစေဖြစ်ပါတယ်။ထိုင်းနိုင်ငံမှာနေစဉ်အထောက်ထားမဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိနေပြီးလူကုန်ကူးမှုဖြစ်စဉ်အတွင်းအခုလိုမျိုးရင်မတော်တဆတိုက်မှုတွေကြောင့်အထောက်ထားမဲ့မြန်မာတွေတိုက်ဆုံမှုတွေလည်းမကြာခဏဖြစ်ပေါ်နေပါလေရှင်။